မြန်မာနိုင်ငံမှာဒီနှစ်အတွင်းထူးထူးခြားခြားဆန်းအထက်တိုးလာတာဟာဆန်စပါးစိုက်ပျိုးရေးကဏ္ဍမှာခင်မီဆက်ခရီးယာတွေပိုးပြီးတုံးလာတာကြောင့်ပါလက်ရှိမြန်မာနိုင်ငံရဲ့ဆန်လုပ်ငန်းမှာဆက်ခရီးယာတုံးဆွဲနေတဲ့အခြေအနေကိုသိရအောင်မြန်မာနိုင်ငံဆန်လုပ်ငန်းရှင်များအသင်းကဥမျိုးအောင်ကျော်ကိုမေးမြန်းပြီးကြံပြပေးမှာပါ
အဲမှာမြန်မာနိုင်ငံရဲ့ကြီးပတင်ပို့မှုကတန်ချိန်3တန်းပေါ့နော်3တန်းဆိုရင်အတိုင်းတာတစ်ခုရောက်သွားတယ်အဲ့လိုတစ်ခါမှ record မဖြစ်ဘူးတန်ချိန်3တန်းအထိကိုတင်ပို့လို့ရလာတယ
်မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနှစ်မှာမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လေဆိုက်ရေကထူးခြားခြားတိုးလာတာတော့သိမရှိပါဘူးဘာကြောင့်ဆန်ထွက်တိုးလာတာပါလဲ
ထုံးလုံးမှုတိုးတက်တယ်ဆိုတဲ့အပိုင်းမှာတော့တောင်သူတွေမှာယူအောင်မျိုးတန်းသုံးဆွဲမှုနည်းနည်းလေးပူလာတယ်သုံးဆွဲအောင်မှန်သူတို့ awareness တွေရှိလာတယ်အဲ့ဒါတစ်ပိုင်းပေါ့နောက်ပြီးတော့ဟိုစိုက်ရေးပြူရေးဘိုင်းမှာဤပညာဘိုင်းဒီမှာလူလာတဲ့ဆန္ဒတွေရှိလာတာလေးညားတယ်ဟိုစိတ်သိမ်းမှုစနစ်ပိုင်းမှာလူငယ်တွေကအကုန်လုံးနိုင်ငံခြားကိုထွက်သွားတဲ့အခါကျတော့လူသားရှားပါမှုကတော်တော်လေးစိန်ခေါ်မှုဖြစ်လာတယ်အဲ့ဒါအတွက်ကိုစိတ်သိမ်းချွေလေးစက်တီပို့ပြီးတော့သုံးဆွဲလာတာအခုဆို၄နှစ်ပတ်ဝန်းကျင်လောက်မှာထူးထူးခြားခြားတိုးတက်လာတယ်။စိတ်သိမ်းချွေလေးစက် combine harvester ပေါ်လာတဲ့အတူဒေကွက်တီကဥပမာငွေဝါဆိုလဲ၁၀ဧကားလောက်ပိုင်တဲ့အတူနေသူတို့ရဲ့ဒီလေယာဉ်လုပ်ငန်းပြီးဖို့ဆိုနှစ်ပတ်သုံးပတ်နေတလားလောက်ကြီးပြီးပြီးပြီးချင်းမသိမ်းလို့ရတယ်။ဒီခါတော့တရက်နှစ်အတွင်းမှာ၁၀ဧကားတခါလေးပြီးသွားပြီးစပါးဖြစ်သွားတာပေါ့နော်။အဲ့ခါကျတော့ဒီစပါးတွေကိုဟိုဘောနိုင်နိုင်လေးလေးကင်ွယ်ဘူးခက်ခဲရှိပြန်တော့ဒီဆန်သက်တွေကိုဒါတွေစပါးကျွန်တော်အစူချိန်တိုင်းရောင်းရတဲ့ကိစ္စတွေဖြစ်လာတယ်ပေါ့။နောက်တစ်ခါကလည်းရိတ်တဲ့သိတဲ့အချိန်မှာရာသီဥတုရဲ့အကန့်အသတ်တွေရှိလာတဲ့အခါကျတော့ဒီစပါးတွေ၆ခုအတွက်ကိုစက္ကရိယာတွေ၃ငါးနဲ့ဆင်းကိုတွန်းအားပြီးလာတာပေါ့နော်။ဟိုကကျွန်တော်စပါး၆ခန်းဆက်တွေလေခင်မီဇက်တွေလည်းရှိသလိုကျွန်တော်ဆိုတာဗီယက်နမ်နေပြီးတော့2005လောက်ကနေကျွန်တော်ဤပညာရလာပြီးတော့2005နှစ်ကုန်ပိုင်းနေစပြီးတော့ဒီ affordable dryer လို့ခေါ်တာပေါ့နော်ရင်းနှီးမြှုပ်နှံမှုတိတ်မများတဲ့ဗီယက်နမ်ပုံစံစပါး6ခန်းဆက်တွေကျွန်တော်တို့ပဝါဗီယူစပြီးတော့ကျွန်တော်တို့မိတ်ဆက်ခဲ့တယ်ပေါ့နော်အဲအဲ့ဒါတွေကလည်းအခုခြေပိုင်းမှာသုံးဆွဲမှုတိတ်မများပါနဲ့ဒီဘက်3နှစ်လောက်တွင်မှာတော်တော်လေးကိုများပြားလာတာပေါ့နောက်ပြီးတော့တရုတ်ပြည်က6ခန်းဆက်ပြီးဝင်လာတယ်ထိုင်ဝမ်ကိုရီးယားဂျပန်ကနေလာတယ်အိန္ဒိယလာတယ်ပေါ့နော်စသဖြင့်ဒီလို6ခန်းဆက်ပြီးသုံးဆွဲမှုဒါပဲပြောပြောကျွန်တော်တို့ဆန်စပါးကြီးရဲ့အလီလွင့်ကြီးတော်တော်လေးနည်းသွားတယ
်ဘယ်တိုင်းတာထိနည်းသွားတာပါလဲ
ဒေသမားကြီးရဲ့တမယိုးကြရိတ်သိမ်းမှုစနစ်ပေါ့နော်ဟိုလက်နဲ့ရိတ်ကိုင်းနဲ့လှမ်းလူနဲ့တဲပြီးချွေလေးစက်နဲ့ချွေဒါမှမဟုတ်ရှင်ကောက်ပြက်နေဖြတ်ပြီးနွားနဲ့နေနောက်ပြီးတော့ချော်လာကြီးနဲ့နေအဲ့တော့မှစပါးဖြစ်တဲ့အချိန်ကြီးကနေဆက်နဲ့တခါရဲ့တရက်ခွန်းနှစ်ရက်လောက်အတွင်းမှာအင်းနဲ့အားနဲ့ဖြစ်သွားတဲ့အလီလွင့်အမတန်နေသွားတာပေါ့ဒီလိုဆက်ကြည့်သုံးတဲ့အခါကျတော့ရိတ်သိမ်းမှုအလီလွင့်ကြီးတော်တော်လေးကိုနေသွားတယ်ပေါ့ကျွန်တော်မြင်လာတော့ဒီစပါးဖြစ်တဲ့အဆင့်မှာ900ခန်းလုံးလောက်ပဲတက်တာနောက်ပြီးတော့ကျွန်တော်ဆန်ဆက်ဒီမှာစပါး6ခန်းဆက်ကနေဒီဆန်ဆက်ဒီနဲ့အဆင့်မြင့်လာတဲ့အခါကျတော့တော်တော်လေးလင်းလွင့်မှုနေလာတယ်ပေါ့နော်နောက်ကလာဆိုတာရိုင်းတက်ပါ냐ဆိုတော့နေလာတဲ့အခါကျတော့ဒီဆန်ဆက်အပိုင်းကြီးကျွန်တော်တောင်သူလယ်သမားတွေအပိုင်းရဲ့လင်းလွင့်မှုကြီးကျွန်တော်အမြင်တော့100ခန်းလုံးလောက်ကိုညော့သွားတဲ့သဘောရှိတယ်ငကူကဆိုရင်ဒါ2500ခန်းလုံး300ခန်းလုံးလောက်ကနေကြာသေးလို့ဆိုးလို့ရှိရင်တော်တော်များများလင်းလွင့်သွားတဲ့အချိန်ကြီးကနေအတိုင်းတာတူတူညော့ပါသွားတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံဆန်စပါးထုတ်လုပ်မှုကတစ်နှစ်တန်ချိန်တန်30လောက်ရှိတယ်အဲ့တော့100ခန်းလုံးညော့နေရင်ကျွန်တော်တို့က3တန်းပတ်ဝန်းကျင်လောက်တက်တာပါတယ်3တန်းကကျွန်တော်တို့ဘာမှလေဝင်းအစ်တီအေရီးယားအစ်တီမတူဘဲနဲ့ကျွန်တော်တို့အိတ်ထဲကို3တန်းပြန်ရောက်လာတဲ့သဘောပဲအဲ့တော့စပါး3တန်းဒီအကျန်းများဖြင့်ဆန်တန်ချိန်အပြင်တက်တမ5တန်းလူပြောလို့ရတယ်ပေါ့နော်ဒါအရေးသွေးမြင့်ဆန်ပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ခါတိုင်းနှစ်ဒီမှာပြပတင်ပို့တာဒီလေတသန်းဝဲလောက်ရှိနေတာနေပြီးတော့အခုအလီလွင့်ညော်နေမှုနေတာရင်မျိုးရောက်ကျွန်တော်တို့တိုးတက်လာတာကြီးရောက်ကျွန်တော်တို့ရဲ့ဒီထုတ်လုပ်မှုဒီအနည်းဆုံးတသန်းဝဲလောက်ချက်ပေါင်းလိုက်ရင်သုံးတန်းကျွန်တော်တို့အတွက်ဘာမှမထိခိုက်ပဲနဲ့တိုးတက်လာတယ်ဆိုတဲ့သဘောလို့ရပါတယ်
အမြန်မာနိုင်ငံမှာဒီတမျိုးကြလုံနေတာနဲ့အခုလိုဆက်တွေတုံးလာတဲ့တကြောင်ဒီလိုတိုးကြလာတာပေါ့နော်ဆိုတော့ဘလို့ဆက်တွေတုံးရင်ကောင်းမလဲဘလို့နီးပညာက ပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဦ
းကျွန်တော်တို့ဒီဆန်စပါးမှာနိုင်ငံတကာရဲ့ဈေးကွက်ကိုကြည့်လိုက်ရင်တစ်ဖြည်းဖြည်းဖြည်းဖြည်းအရေးသွေးတောင်းဆိုမှုတွေပူပူများလာတယ်ပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်ပြန်ကြည့်ရင်ကျွန်တော်မြန်မာနိုင်ငံရဲ့ဆန်တွေကအကျိုးအကျေများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဇက်ဝဲများတဲ့25ရာခိုင်နှုန်းဆန်အဆင့်ကိုပဲကျင်းပလာနိုင်တာနေပြီးတော့အခုဆိုရင်ဒါ25ရာခိုင်နှုန်းနောက်ပြီးတော့ကျွန်တော်တို့စူပါ5လို့ခေါ်တဲ့500ရာခိုင်နှုန်းဆန်တွေတမ်းမြင့်ဆန်တွေပါတော်တော်များများတင်ပို့လာတယ်နောက်ပြီးတော့ဝယ်လိုအားတွေရှိလာတယ်ပေါ့နော်အဲတော့အရေးသွေးတောင်းဆိုမှုပြေဝအောင်ဖြစ်ဖို့ဆိုတာဒီစပားတွေစပြီးတော့ရိတ်တယ်ကွာခိုင်တွင်ထိမ့်သိမ့်မှုမှာစနစ်ချနာဖို့အရန်အရေးကြီးပါတယ်စပားတွေကိုအချိန်နဲ့တပြေးညီခြောက်ဖို့တွေးဖို့ဒီပထမဆုံးနဲ့အရေးကြီးဆုံးအဆင့်လို့ကျွန်တော်ပြောချင်ပါတယ်စပားအကြီးတဲ့အချိန်မှာအဆိုးတက်များတဲ့အတွက်ကြောင့်သူမပြတ်မစီအောင်ဆိုရင်အချိန်တူတူတွင်းမှာစနစ်တကျ၆ပုတ်ဝတ်တာပေါ့နော်ဒါကြောင့်မလို့စပား၆ခန်းစစ်တီလိုပါတယ်နီလန်းနဲ့စပားထက်စပား၆ခန်းစစ်တီ၃နဲ့စပားဆန်တွက်တီပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ဆက်အဆင့်တန်းနေပြင်မှုလိုပါတယ်မြန်မာနိုင်ငံရဲ့လူအပ်ချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးကြီးဆုံးတစ်ခုကတော့ဒီလေယာရီနဲ့ပတ်သက်ရင်ကုန်ထုံလမ်းနေစနစ်ကျဖို့ရေသွင်းမြောင်းနေစနစ်တကျဖို့အကွက်ကြီးကိုလည်းဒီကြားစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုတဲ့ land consolidation ဆိုတဲ့နေရာနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရင်ရေးကြည့်ပါတယ်အဲအရာလေးတွေကိုလည်းပြုလုပ်မယ်ဆိုရင်တော့တေယူစိတ်တွေယော့လာမယ်ဆက်ပိုင်းဆိုင်ရာတွေနေရာသုံးစက်ကရိယာတွေဒါဆက်မှုလေယာကိုပြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုစိတ်တွေယော့လာမယ်လူလုံအားလူအပ်ချက်တွေယော့လာရင်ကျွန်တော်တို့ဒေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိသွားမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီပေါ်မှာလည်းဒီချာချာအားစိုက်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေဒီပညာပိုင်းတွေစက်ကရိယာပိုင်းတွေမတန်လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကဥမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်